ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဆက်ပြီးတော့ခုခံကာကွယ်ပြောဆိုနေပါတယ်။ဒီအမိန့်ပေါ်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့လူ့အခွင့်အရေးဖွဲ့တွေကခိုင်မာပြောထားပြီးနိုင်ငံတော်အမျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေဆန္ဒပြကန့်ကွက်နေကြသလိုဒီမိုကရက်တွေကလည်းအမိန့်ကိုတားဆီးရေးဥပဒေပြဋ္ဌာန်းနိုင်မှုပြင်ဆင်နေကြပါတယ်။ပြဿနာတွေမရှိသလောက်အားလုံးအဆင်ချောနေတယ်လို့အမိမြေလုံခြုံရေးဌာနဝန်ကြီးဂျွန်ကယ်လီကသူ့ကိုပြောတဲ့ကြောင်းဒီကနေ့မနေ့မှာ Twitter ကနေ Mr. Trump ကအတော်များများရေးပါတယ်လေစိတ်တွေမှာဖြစ်တဲ့ပြဿနာကြီးတွေက Delta လေကြောင်းလာရဲ့ computer စနစ်ချိုးယွင်းတာကြောင့်ဖြစ်တာလို့လဲ Mr. Trump ကရေးပါတယ်တောက်ကြလေးကလက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်အရဒုက္ခသည်တွေလက်ခံတာကိုရပ်ပေါင်း120ဆိုင်းငံ့ထားပြီး Iraq, Iran, Syria, Somalia, Sudan, Libya နဲ့ရေမြေနိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝင်ခွင့်မပေးဖို့ရပ်ပေါင်း90ပြိပင်ထားပါတယ်ဒီအမိန့်အရလို့တော့မှာအထူးသဖြင့်တော့အမေရိကန်လေစိတ်တွေမှာရှုပ်ထွေးဝေဝါးကုန်ကြတာပါအကျိုးပြည့်ရတွေမှာဆိုရင်အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားတဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်လက်မှတ်ရထားသူတွေကိုပြန်ဝင်ခွင့်မပြုခင်ထိန်းသိမ်းပြီးတော့နောက်ထပ်စစ်ဆေးမေးမြန်းတာတွေတောင်းမှလုပ်ခဲ့ပါတယ်